58 မြောက် rainbow message sisu ကို philippine နိုင်ငံ manelan မြို့ မှာ august လ 31 ရက်နေ့ မနေ့က ချီးမြှင့်ခဲ့တာ မှာ အခမဲ့ နာရေး ကူညီမှု အသင်း ဥက္ကဋ္ဌ ဦးကျော် သူ အပါဝင် တခြား အာရှ နိုင်ငံ တွေက အစုရှင် 5 ဦး ရရှိခဲ့ပါတယ် message sisu ရှင် တွေ ဟာ ခက်တစ် သူရဲကောင်း တွေ ဖြစ် တယ် လို့ လည်း philippine သမ္မတ က ချီးကျူးလိုက် ပါတယ် ဒီ အကြောင်း အပြည့်စုံ ကို တော့ ဆက် ပြီး တော့ ပြောပြ ခြင်း ပါတယ် ခင်ဗျာ
အစတရဲ့ Nobel ဆုလို့ တင်စားနေကြတဲ့ rainbow message sisu ကို အခုနှစ်အတွက် ချီးမြှင့်ခဲ့တာ မှာ နိုင်ငံကူညီမှု အသင်း ဥက္ကဋ္ဌ ဦးကျော်သူ လည်း ဆုရရှိခဲ့ပါတယ် မြန်မာနိုင်ငံက လူတန်းစား အလွန် အသီးသီး ကိုယ်ွယ် ယုံကြည်မှု ဘာသာ အသီးသီးကို မခွဲခြားဘဲ တက်ရှိထင်ရှား ရှိနေသူတွေ အတွက် ရော သေဆုံးသွားသူတွေ အတွက်ပါ လူမှုရေး အခြေခံ လိုအပ်ချက် တွေကို ဖြည့်ဆည်း ပေးတာကို အသိမှတ် ပြုတဲ့ အနေနဲ့ အခုလို့ ဆု ချီးမြှင့်ခဲ့တာ ဖြစ်တယ် လို့ rainbow message ဆု ချီးမြှင့်ရေး ဘုတ် အဖွဲ့က ပြောပါတယ် ပြီးခဲ့တဲ့ ဇူလိုင် လ တုန်းကတော့ ဒီ ဆု ချီးမြှင့်ခံရတာ နဲ့ ပတ်သက်ပြီးတော့ ဦးကျော်သူက VOA ကို အခုလို့ ပြောခဲ့ပါတယ်
ဒီအရာကျွန်တော်ရုပ်ရှင်လောကမှာဆိုအပြင်းအမီစုလို့ပေါ့ဗျာ။ကိုရီးယားတကယ်ကျန်ရရတဲ့နောက်ပိုင်းကိုရိုက်တဲ့ကားတိုင်းကအကောင်းဆုံးပြောင်းလုပ်တယ်လို့ဒီလူမျိုးစုကြတော့ဒီအရာလဲကိုကပုံပြီးတော့အများဆက်ပုံလုပ်ရမယ်ဆိုရဲဒီသိကြတယ်ဖြစ်လာတယ်ပြီးတော့ကိုလုပ်ထားတဲ့ပြင်ပနဲ့ဟာတွေကလည်းဒါကိုကျော်ကအားတွေပေါ့ဒီအားတွေရစုပါတယ်။ဒီစုရမယ်ဆိုတဲ့မတင်တာဟုတ်ဒီဒီ ဒါကျွန်တော်လည်းတံပိုးချရမှာပေါ့
တချိန်ကအကယ်ဒမီမင်းသားတဦးဖြစ်တဲ့ဦးကျော်သူဟာ2000ခုနှစ်မှာဒါရိုက်တာအကယ်ဒမီဦးသူခနဲ့အတူတွဲပြီးအခမဲ့နာယေကူညီမှုအသင်းကိုစတင်တည်ထောင်ခဲ့တာပါနာယေကူညီမှုအသင်းဟာအခုချိန်ထိနာယေခန္ဓာတသိန်းခွဲကျော်ကိုအခမဲ့ဆောင်ရွက်ပေးခဲ့ပြီးလည်းဖြစ်ပါတယ်ဒီစုကိုဖိလစ်ပိုင်သမ္မတဘနီနိုအကီနိုကိုရိုင်ချီးမြှင့်ခဲ့တာဖြစ်ပြီးဦးကျော်သူကိုစုချီးမြှင့်ခဲ့တာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် From Myanmar we have Mr. Cho Tu an esteemed actor who was chosen to make his mark beyond the silver screen
and မြန်မာနိုင်ငံကဦးကျော်သူဟာရုပ်ရှင်မင်းသားတစ်ယောက်ဖြစ်ပြီး2000ခုနှစ်မှာသူဟာနာယေကူညီမှုအသင်းကိုတည်ထောင်ပြီးတော့ဆင်းရဲပြီးတကြိုစိတ်မတက်နိုင်တဲ့သူတွေအတွက်ဗုဒ္ဓဘာသာဓလေ့ထုံးစံနဲ့အညီအခမဲ့တကြိုနှံအောင်အကူအညီပေးခဲ့ပါတယ်အဲ့ဒီချိန်ကစပြီးသူဟာလူဒန်းစားအလွှာအသီးသီးအတွက်လှုပ်ဆောင်ခဲ့ပြီးတော့အဲ့ဒီထဲမှာအခမဲ့ဆေးကုပေးတာတွေအသက်မွေးဝမ်းကြောင်းတင်နန်းပေးတာတွေပရိပကဖြစ်နေတဲ့ဒေတာတွေမှာလူသားချင်းစာနာတဲ့အကူအညီတွေကိုပေးခဲ့ပါတယ်။ဦးကျော်သူဟာနာယီအခမ်းအနားတွေအတွင်းသူကိုယ်တိုင်အခေါင်းထမ်းခဲ့တယ်လို့အစိုးရရဲ့ကန့်တက်တဲ့မူဝါဒတွေပေါ်ဆန့်ကျင်တဲ့သူတွေကိုလည်းအထောက်အကူပေးခဲ့ပါတယ်။လူမှုပြဿနာတွေနဲ့ပတ်သက်ပြီးတော့ချင်းချောက်မှုတွေကြားကပဲဝေဖန်ခဲ့သူတွေဖြစ်ပါတယ်
။2015 Raymond Massey စုရရှိသူတွေထဲမှာဦးကျော်သူအပါအဝင်အိန္ဒိယနိုင်ငံကအဂရီလိုက်စာမှုတိုက်ဖြတ်ရေးကျူပန်းဆောင်ရွက်နေသူစန်ဂျစ်ချာတာဗဒီဆင်းရဲသားတွေအတွက်အဝတ်ဟောင်းတွေကိုပြန်ချုပ်ပြီးအသုံးပြုပေးနေသူအန်ချူဂုပ္တာလာအိုနိုင်ငံကရှေးဟောင်းပိုးချီရက်လုတ်တဲ့လုပ်ငန်းကိုပြန်လည်ရှင်သန်အောင်လုပ်ပြီးဆင်းရဲသားတွေရဲ့အသက်မွေးဝမ်းကြောင်းအတွက်အကူအညီပေးနေသူကော်မာလီချာတွန်ဘွန်နဲ့ဖိလစ်ပိုင်ကရာဇူးနှစ်ချီရှိခဲ့တဲ့ရိုးရအကမတိန်ကောရအောင်ထိမ့်သိမ်းပေးခဲ့တဲ့လီဂါယာဖာနန်ဒိုအမီလ်ဘန်ဆာရုပါဝင်ပါတယ်မက်ဆေးဆေးသူရှင်တွေဟာခစ်သစ်သူရဲကောင်းတွေဖြစ်တယ်လို့လည်းဖိလစ်ပိုင်သမ္မတဘနီနိုအကီနိုကပြောပါတယ
် None of our awardees embark on these journeys out of a desire for fame and fortune none of you chose to take
သူရှင်တွေနဲ့ဘယ်သူကမှဒီတာဝန်တွေကိုလွယ်မယ်ထင်လို့ယူခဲ့ကြတာမဟုတ်ပါဘူးအမှန်တကယ်အပြောင်းလဲတွေဖြစ်ဖို့ကအမှန်တကယ်ခွန်အားစိုက်ထုတ်လုပ်ရပါတယ်ဒါကိုသူရှင်တွေကိုယ်တိုင်လူလူလားလားလုပ်ပေးခဲ့ကြတာပါသူရှင်တွေဟာကျွန်တော်တို့နိုင်ငံရဲ့သူရဲကောင်းတွေလိုပါပဲကျွန်တော်တို့အနေနဲ့စုရှင်တွေအားလုံးကိုချီးကျူးဂုဏ်ပြုပါတယ်ခင်ဗျားတို့ဟာခစ်တရဲ့သူရဲကောင်းတွေပ
ါစုရရှိသူတွေကိုရွှေစိမ်းတစ်ခုနဲ့ဂုဏ်ပြုလက်မှတ်အပါအဝင်အမေရိကန်ဒေါ်လာ3000စီချီးမြှင့်ခဲ့ပါတယ်1958ခုနှစ်ကလေရင်ပြတ်ကျသွားတဲ့အထက်မှာပါသွားခဲ့တဲ့ဖိလစ်ပိုင်နိုင်ငံရဲ့တတမမြောက်သမ္မတရေမွန်မက်ဆေးဆေးကိုဂုဏ်ပြုတဲ့အနေနဲ့အာရှဒေသတဝန်းလူမှုဖွံ့ဖြိုးတိုးတက်ရေးလူခွင့်ရေးသဘာဝပတ်ဝန်းကျင်ရေးဆောင်ရွက်နေတဲ့လူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုရွေးချယ်ပြီးဒီစုကိုချီးမြှင့်တာဖြစ်ပါတယ်။1958ခုနှစ်ကစတင်ပြီးချီးမြှင့်လာခဲ့တဲ့မက်ဆေးဆေးစုကိုမြန်မာနိုင်ငံက6ဦးရရှိခဲ့ပြီးတော့အက်ဒဝတ်လော်ယုံ၊တီတီလူးစ်၊ဒေါက်တာစင်စီယာမောင်၊လဖိုင်ဆန်ယော၊ကစောဝါနဲ့ဦးကျော်သူတို့ရရှိခဲ့တာပါ။ဦးကျော်သူဟာရေမိုမက်ဆေးဆေးစုအမေရိကန်အခြေစိုက် NED အဖွဲ့နဲ့ဒေဘွားအတင်းတို့ရဲ့ရာသပ်ပံစုတွေအပါအဝင်တခြားဂုဏ်ပြုစုတွေအများပြားလဲရရှိခဲ့ပါတယ်ခင်ဗျာ